ခုလိုမြန်မာနိုင်ငံမှာဆီယနာတိမ့်ပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူတွေအပါအဝင်ထိမ့်သိမ်းထားသူတွေကိုပြန်လွှတ်ပေးနေပေမဲ့လုံလောက်မှုမရှိသေးတာကြောင့်နိုင်ငံတကာကနေပြီးတော့တွန်းအားပေးဖို့ဒီလူခွင့်ရေးစောင့်ကြည့်ဖွဲ့ကြီးတစ်ခုဖြစ်တဲ့ HRW ကတိုက်တွန်းလိုက်ပါတယ်။ဆီယနာတိမ့်ပြီးနောက်ပိုင်းဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့နဲ့ထိရောက်တဲ့အပြောင်းအလဲတွေဖြစ်လာဖို့ကုလသမဂ္ဂအာဆီယံအပါအဝင်နိုင်ငံတကာနဲ့ဒေသရင်းနိုင်ငံတွေဒီကိစ္စကပိုပြီးဖိအားပေးဖို့လိုအပ်နေကြောင်း HRW အာရှရင်းရာမူဝါဒညွှန်ကြားရေးမှူး John Sipton က VOA ကိုပြောပါတယ် Skype ကနေဆက်သွယ်မြည်မြန်းထားပါတယ်ရှင
်The facts are not clear yet.
Moving on, we're going to see about it. Tunjin Chana Kwen to show ya ja de. Twae che tchu pe che pi de so de jin ya jet de thauk pyan da. Tchu ro lun myaw la de so ra chanar lo ti ya ba de. Tanyaw la lut la de le so ra chanar lo ati ja ma ti ya ba u. Naw pi lut la du de pyan pi aphan khan ya de so de tadin ni le cha ya ba de. Da jaw aku lo lut pe mu myo ha. Lun law mu mi shi de lo Myama sit tae ye amu jin tabo ra ri pyaung le twa ba de so ra ko.ကိုစားပြုအချက်ပြတာမျိုးလည်းမဟုတ်ပါဘူးဒီလူတွေကိုအရင်ကတည်းကဖမ်းဆီးဖို့မသင့်ပါဘူးသူတို့ကိုရာဇဝတ်မှုတွေနဲ့ဆွဲချက်တင်ထားတယ်ဆိုတာကလည်းမဖြစ်သင့်ပါဘူ
း So what do you think that kind of situation
ASEAN တိကျကြီးတွေအတွက်မြန်မာကိုဖိတ်ကြားမှာမဟုတ်ဘူးလို့ကြေညာချက်ထွက်လာပြီးရောက်ရပိုင်းအတွင်းမှာစစ်ကောင်စီကသူတို့ဖမ်းဆီးထားသူတွေကိုပြန်လွှတ်တာနောက်ပြီးခုဆိုရင်လည်း G7 နဲ့အာဆီယံဝန်ကြီးတွေဆွေးနွေးပွဲအတွက်မြန်မာကိုဖိတ်ကြားဖို့မရှိဘူးဆိုတော့ဒီတိအစိုးရရဲ့ကြေညာချက်ထွက်လာတာစရဲ့အခြေအနေတွေကိုရောဘယ်လိုသုံးသပ်လဲရှင့်
Well, it shows that pressure is working, but it's not enough.
ဒီလိုကြည့်ရင် PR ပေးမှုဟာအလုပ်ဖြစ်နေတယ်ဆိုတာတွေ့ရပါတယ်။ဒါပေမဲ့လည်းလုံလောက်မှုမရှိသေးပါဘူး။အကျဉ်းသားတွေကိုလွှတ်ပေးတယ်ဆိုတာမျိုးပဲရပါတယ်။ဒီတက်မက PR ပေးမှုတွေလိုအပ်နေပါတယ်။ဒါကြောင့်စိုးရိမ်မကင်းဖြစ်နေတဲ့နိုင်ငံတွေအနေနဲ့ပိုပြီးဖိအားတွေပေးဖို့စစ်ကောင်းဆောင်တွေအပေါ်ပိုပြီးတန်ခတ်ပေးဆို့မှုတွေချမှတ်ဖို့သူတို့ရဲ့နိုင်ငံသားဝင်ငွေလမ်းကြောင်းကိုဖြတ်တောက်ဖို့ပြည်ပမှာရှိနေတဲ့ဗန်ဒီမှာအနှံ့ထားတဲ့သူတို့ရဲ့ဒေါ်လာနဲ့ယူရိုငွေတွေကိုပိတ်ဆို့ဖို့လိုတယ်လို့ကျွန်တော်တို့အကြံပြုချင်ပါတယ်။တကယ်လို့ဒီလိုကြီးမားတဲ့ဖိအားပေးမှုတွေလုပ်မယ်ဆိုရင်အကျဉ်းသားတွေလွတ်ပေးတဲ့အဆင့်ထက်မကပိုပြီးရဖို့ရှိပါလိမ့်မယ်။ဒီကောင်းဆောင်တွေကဒီမိုကရေစီပြန်လည်ထူထောင်ရေးအတွက်သူတို့ရဲ့အပြုအမူတွေကိုတကယ်ပြောင်းလဲလာတယ်ဆိုတာတွေ့ရပါလိမ့်မယ်။ဒါပေမဲ့အမှားမလုံမိဖို့တော့လိုပါတယ်။သူတို့ဖန်ထားတဲ့သူတွေကိုပြန်လွှတ်ပေးတယ်ဆိုတာကြိုဆိုရပေမဲ့စစ်ကောင်စီဘက်ကအဓိကပြောင်းလဲလာတာမဟုတ်ပဲဖိအားတွေကိုတုံ့ပြန်ဖို့တကူကူလုပ်ရမယ်ဆိုပြီးလှုပ်ဆောင်နေတာမျိုးပဲဖြစ်ပါတယ
်။ How about the United Nations?
ဒါဆိုရင်အခုကုလသမဂ္ဂဘက်ကမြန်မာနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်လာနိုင်တယ်လို့ရထင်ပါရှင့်အခုလောက်နဲ့တောက်ကြနေမှာဆိုလို့ရှိရင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကသူ့ရဲ့အစီအစဉ်ခံစားမှုလည်းတင်ပြဖို့ရှိနေပါတယ်ဆိုတော့ဒီပေါ်မှာဘယ်လိုမြင်ပါလဲရှင
့် The United Nations Security Council has very much failed
ကုလသမဂ္ဂလူညွန့်ရေးကောင်စီဘက်ကအရေးယူလှုပ်ဆောင်ဖို့အများကြီးပြက်ကွက်ခဲ့ပါတယ်အကြံတဲတွေကိုဖြည့်ရှင်းဖို့ပြက်ကွက်ခဲ့တယ်လူနည်းစုတိုင်းသားတွေအပါအဝင်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမြန်မာနိုင်ငံကနေလူတသန်းနီးပါးအစုလိုက်ပြုံလိုက်ထွက်ပြေးရမှုအပေါ်တုံ့ပြန်ရေးယူဆောင်ရွက်ဖို့စလာတွေပြက်ကွက်ခဲ့ပါတယ်။ဒါကြောင့်နယူးယောက်ကကုလသမဂ္ဂဌာနချုပ်မှာစိုးရိမ်မကင်ဖြစ်နေတဲ့နိုင်ငံတွေအနေနဲ့ဖိအားပေးလုံဆောင်ဖို့လွန်ကိုအရေးကြီးပါတယ်။တနည်းရောင်းဝယ်မှုကိုပိတ်ဆို့ဖို့နဲ့စစ်ကောင်စီအနေနဲ့အပြောင်းလဲတွေဖြစ်အောင်မလုပ်ဘူးဆိုရင်မဟာမိတ်မရှိတဲ့အပေကံလုံးဝအထူးကြံနိုင်ငံဖြစ်သွားလိမ့်မယ်ဆိုတာမျိုးပြင်းပြင်းထန်ထန်သတိပေးရမှာဖြစ်ပါလ
ေ HRW အာရှရေးရာမူဝါဒဒီညွှန်ကြားရေးမှူး John Sipton က VOA ကိုပြောသွားတာပါအခုလိုဒီဆီယနာတိမ့်ပြီးရဲ့နောက်ပိုင်းမှာဖက်စီခံရသူတွေကိုပြန်လွှတ်ပေးနေတဲ့အခြေအနေကိုကုလသမဂ္ဂဘက်ကလည်းအနီးကပ်စောင့်ကြည့်နေကြောင်းတင်းလာနေကကုလသမဂ္ဂအတွင်းမှုချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်ရှင်